တမန်တော်ဝုဒ္ဓအခန်းကြီး29အငယ်1မှ8ထိုအခါငါတို့သည်အီတလိပြည်သို့သင်္ဘောနှင့်ကူရမီအကြောင်းကိုစီရင်ပြီးမှယူလိအမည်ရှိသောဩဂုတ်ထုတပ်နှင့်ဆိုင်သောတပ်မှု၌ပေါလုမဆ၌အချင်းခံသောအခြားသူတို့ကိုအကြ၏အာဒရမုတိသင်္ဘောကိုစီး၍အာရှိပြည်နားသို့လျှောက်သွားမည်အကြံနှင့်လွှင့်ကြ၏အာရိတခုအမည်ရှိသောမာကေဒေါနိပြည်တတ္တလောနိမြို့သားသည်ငါတို့နှင့်ပါ၏။နက်ဖြန်နေ့တွင်ဇီးတုံမြို့၌စိုက်ကြပြီးလျှင်ပေါလုသည်မိမိအဆွေခင်မွန်းတို့ထံသို့သွား၍သူတို့၏လှုပ်ကြွေးပြုစုခြင်းကိုခံရမည်အကြောင်းယူလီသည်ဂျေစုပြု၍အခွင့်ပေးလေ၏။ထိုမြို့မှထွက်၍လေမတင့်သောကြောင့်ကုပရုကျွန်းမြောက်ဖက်နားသို့လျှောက်သွားသဖြင့်ကိလိကိပြည်ပန်ပုလိပြည်နှင့်ဆက်သောပင်လယ်ကိုကူး၍လူကိပြည်မူရမြို့သို့ရောက်ကြ၏။သူမျိုး၌ဣတလိပြည်သို့ကူသောအာလီဇန်ဒရုသင်္ဘောကိုတတ်မှုသည်တွေ့၍ထိုသင်္ဘောတည်းသို့ငါတို့ကိုတွင်းထားလေ၏။နေ့နေ့သာသွား၍နေ့ရက်ကာလကြာသောအခါပင်မန်းစွာကြိုးစား၍ကနိတ်မျိုးနှင့်တဲ့တဲ့ရောက်ပြီးမှလေမတင့်သောကြောင့်ကရီတီကျွန်းအရှိဖက်တာလမုန်မျိုးအနားသို့ပင်မန်းစွာလျှောက်သွား၍လာတဲမျိုးနှင့်အနီးကာလူလိမင်းအမည်ရှိသောအရတ်သို့ရောက်ကြ၏။အငယ်ကူမ20ကာလကြာသည်ရှိသောကြီးစွာသောဥပုံနှင့်လွန်၍ပင်လယ်မကူးတင်သောလာဥဒုအချိန်ဖြစ်သည်ကိုပေါလုသည်ထောက်၍အချင်းလူတို့ယခုမှပင်လယ်ကူးလျင်သင်္ဘောနှင့်ကုန်များတို့သည်ဆုံးရှုံးသည်သာမကငါတို့အသက်ပျက်စီးရာသောဘေးအန္တရာယ်ရောက်မည်ကိုငါထင်မြင်သည်ဟုတတိပေ၏သို့တော်လည်းတမှုသည်ပေါလုစကားကိုနားမထောင်ပဲတမကန်စကားနှင့်တင်မောသူကြီးစကားကိုနားထောင်၏ထိုမျိုးစိတ်၌ဆုံးကာလပတ်လုံးမနေတဲ့သောကြောင့်တဖန်လွှင့်ပြန်၍ဖိနှိပ်မျိုးစိတ်တို့မိနိုင်လင်ထိုစိတ်၌ဆုံးကာလကိုလွန်စေသောตา၍ကောင်းမည်ဟုလူအများတို့သည်ဆိုကြ၏ဖိနှိပ်စိတ်ကကရတီကျွန်း၌ရှိ၏အနောက်မြောက်သို့၎င်းအနောက်တောင်သို့၎င်းမျက်နှာပြု၏တောင်လေသည်ဖြင်းချင်းစွာလာသောအခါယခုမိနိုင်သည်ဟုစိတ်ထင်နှင့်လွှင့်၍ဂရတီကျွန်းနာသို့လျှောက်သွားကြ၏။ကာလမကြာမမြင့်မီဥရကလူဒုံအမည်ရှိသောလေပြင်းမုန်တိုင်းသည်သင်္ဘောကိုတိုက်၍တဟုန်ဒီးဆောင်သွားသဖြင့်သင်္ဘောသည်ထိုလေကိုမခံနိုင်သောကြောင့်ငါတို့သည်အားလျော့၍လေတက်ရာသို့ပါလွင့်ကြ၏။ကလောဒီကျွန်းနာမှပြေးစဉ်တွင်တန်မှန်ကိုမပြည့်စေခြင်းကပင်မန်းစွာကြိုးစား၍တင်းမောပေါ်သို့တင်ပြီးလျင်တင်းမောကိုခိုင်ခန့်စေခြင်းကကြိုးနှင့်ပတ်စည်းကြ၏။တောင်ပေါ်မှတင်းမီကိုလည်းစိုးရင်သောကြောင့်ရွက်ကိုတင်းသည်ဖြင့်လေတက်ရာသို့ပါလွင့်ကြ၏။လှိုင်းထအာကြီးသောကြောင့်အလွန်တုန်လှုပ်၍နက်ဖြန်နေ့၌ဝန်ကိုထုတ်ပြစ်ကြ၏။သုံးရက်မြောက်သောနေ့၌တင်းမောဒဇာများကိုကိုလက်နှင့်ကန်ယူ၍ပြစ်လိုက်ကြ၏။နေလာကျေနခတို့ကိုတာရှည်စွာမမြင်ရ၍မိုးတဲ့မုန်တိုင်းအာကြီးသည်သဖြင့်ကဲတင်ချင်းတို့ရောက်မည်ဟုမျှော်စရာအခွင့်အလင်းမရှိအငယ်27မှ26အစာကိုမစားဘဲကြာမြင့်စွာနေကြပြီးမှပေါလုသည်ထိုသူတို့၏အလယ်၌ထား၍အချင်းလူတို့ငါစကားကိုနားထောင်၍ဂရတီကျွန်းမှမလွှင့်ဘဲနေလျင်ဤပျက်စီးဆုံးရှုံးခြင်းနှင့်ကင်းလို့ရကြ၏ယခုတွင်စိတ်သက်သာခြင်းရှိကြလောအကြောင်းမူကားတင်မောဆုံးခြင်းမှတပါတင်တို့တွင်အဘယ်သူမျှအသက်မဆုံးရအဘယ်ကြောင့်ဤဟုမူကားငါကိုပိုင်တော်မူ၍ငါကိုးကွယ်သောဘုရားသခင်ဤကောင်းကင်တမန်သည်ယနေ့ညတွင်ငါအနာမှာပေါ်လာလျက်ပေါ်လူတင်သည်မဆွေရင်နှင့်ကဲတာပြင်ရှိသို့ရောက်ရမည်တင်နှင့်အတူပင်လယ်ကူးသောသူအပေါင်းတို့ကိုဘုရားသခင်သည်တင့်အားပေတော်မူပြီဟုဆို၏ထိုကြောင့်အချင်းလူတို့တက်တာချင်းရှိကြလော့ငါအားမိန်တော်မူသည့်အတိုင်းဖြစ်လိမ့်မည်ဟုငါသည်ဘုရားသခင်ကိုအမိပြု၍ယုံကြည်ရှိ၏သို့တော်လည်းတစုံတစ်ခုသောကျွန်းပေါ်မှတင်မောတည်၍ပြည့်ရမည်ဟုပေါလုဆို၏အငယ်29မှ32တဆက်၄ရက်မြောက်သောနေ့ညရောက်သောအခါငါတို့သည်အာဒရစ်ပင်လယ်တွင်အရက်လေးမျက်နှာသို့လူလာသွားကြစဉ်တန်းကောင်အချိန်၌ဇုံတစ်ခုသောကမ်းအနီးသို့ရောက်လူသည်ဟု တင်မောသားတို့သည်ထင်မှတ်သဖြင့်ရေကိုစမ်းလျင်အလံ20ရှိသည်ကိုတွေ့ကြ၏ထိုမှစိုးစည်းလွန်မြန်လျင်တဖန်ရေကိုစမ်း၍35လံရှိသည်ကိုတွေ့ကြ၏ကြောက်ကိုတိုက်မိမည်ဆိုရင်သောကြောင့်တင်မောပဲ့မှကြောက်ဆူးလေးလက်ကိုချ၍မိုးလင်းပါစေဟုဆုတောင်းကြ၏တင်မောသားတို့သည်တင်မောကိုစွန့်သွားမည်ဟုအကြံရှိသည်နှင့်တင်မောဦးသို့သွား၍ကျောက်စုချဟံပြုလျက်တံမန်ကိုလျှော့စဉ်တွင်ပေါ်လူကဤသူတို့သည်တင်းပေါ်ပေါ်၌မနေလျင်တင်းတို့သည်ချမ်းသာမရနိုင်ကြဟုတံမှုမှဆ၍စစ်သူရဲတို့အားဆို၏ထိုအခါစစ်သူရဲတို့သည်တံမန်ကျိုးကိုခုတ်ဖြတ်၍ချလိုက်ကြ၏အငယ်33မှ38မိုးလေးလှူသောအခါအစာကိုစားစီခြင်းကပေါ်လူသည်လူအပေါင်းတို့ကိုတိုက်တွန်းလျက်တင်တို့သည်14ရက်ပတ်လုံးမျှော်လင့်၍ယနေ့တိုင်အောင်အစာမစားဘဲငတ်မို့လျက်နေကြ၏ထို့ကြောင့်အစာစားကြလော့စားလျင်ချမ်းသာရခြင်းအကြောင်းဖြစ်လိမ့်မည်တင်တို့ဆံကြီးတပင်မျှမပျက်စီးရဟုဆိုပြီးလျှင်ပေါ်လူသည်မုန်ကိုယူ၍ထိုသူများရှိ၌ဘုရားသခင်ဤကျေးဇူးတော်ကိုချီးမွမ်းပြီးမှမုန်ကိုဖဲ့၍စားလေ၏ထိုသူအပေါင်းတို့သည်လည်းစိတ်သက်သာခြင်းရှိ၍အစာကိုစားကြ၏ထိုသင်္ဘော၌ပါသောသူများတို့သည်အရေတွက်အားဖြင့်209ကျိတ်6ယောက်ရှိသည်ဝါစွာစားပြီးမှဆံစဘာကိုပင်လေတဲသို့ပြစ်ချ၍သင်္ဘောကိုပို့စီကြ၏အငယ်39မှ44မိုးလင်းသောအခါထိုအရက်ကိုမတိတော်လဲဒေါန်ခွေတစ်ခု၌တင်းမောစိတ်ရှိသည်ကိုမြင်သောကြောင့်တင်းမောကိုအထဲသို့တွင်းနိုင်လင်တွင်းမီဟုအကြံရှိကြ၏ကျောက်ဆူးတို့ကိုလှွ့၍ပင်လေတဲသို့ချလိုက်ပြီးမှတက်မတို့ကိုဆိုင်းသောကျိုးများကိုဖြည့်၍ရွက်ကိုလေ၌ဖြန့်ဖွင့်လျက်ကန်းနာသို့တိုက်သွားကြ၏ရေဆိုင်ရာသို့ရောက်လျင်တင်းမောကိုတောင်ပေါ်မှတင်စီ၍ဥမလုပ်ပဲနေသည်ဖြင့်ပဲ့ကိုလှိုင်းတဘိုးရိုက်သောကြောင့်ကျိုး၏ထိုအခါအချင်းခံသောသူတို့သည်ကုန်းတို့ကူး၍ပြေးမီကိုစိုးရင်သောကြောင့်စစ်သူရဲတို့သည်တတ်မီဟုအကြံရှိကြ၏တမှုသည်ပေါ်လူကိုချမ်းသာစေခြင်းဟံအလိုရှိသည်ဖြင့်စစ်သူရဲတို့၏အကြံကိုမြစ်တား၍ကူးနိုင်သောသူတို့သည်အရင်ဆင်း၍ကုန်းတို့တွားစေခြင်းဟံ၎င်းကျွင်းသောသူတို့သည်ပြင်းပြားမှဆက်၍သင်္ဘောဇာများကိုစီးစေခြင်းခံ၎င်းစီရင်လေ၏ထို့သောလူအပေါင်းတို့သည်ဘေးနှင့်လွတ်၍ကုန်းပေါ်သို့ရောက်ကြ၏